မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေဟာတိုးတက်ကောင်းမွန်လာတာထက်စိုးရိမ်ရတဲ့အခြေအနေကိုတွားနေတာမြင်နေရတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထူးကိုယ်စားလှယ်မစ္စတာကန်တန်နာကစပြီးပြောပြပါဗျ။ဒါကြောင့်ဒီအခြေအနေတွေကိုအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပနေတဲ့64ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာတင်ပြမှာဖြစ်တယ်လို့ဆိုပါတယ
်။ will be presented by myself.to the General Assembly in New York on the 22nd of October.
လာမယ့်အောက်တိုဘာလ22ရက်နေ့မှာကိုယ်တိုင်အထွေထွေညီလာခံကြီးမှာတင်ပြမှာဖြစ်တယ်လို့ပြောသွားတာပါ။မြန်မာနိုင်ငံကစိုးရိမ်စရာအခြေအနေတွေဟာနေဆက်ဒေသတွေမှာပိုပြီးအဖြစ်များလာတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လအတွင်းတရုတ်မြန်မာနယ်စပ်မှာဖြစ်ခဲ့တဲ့စစ်အစိုးရတပ်တွေနဲ့ကိုကန့်တပ်ဖွဲ့ဝင်တွေဖြစ်ခဲ့တဲ့တိုက်ပွဲနောက်ပိုင်းဒေသခံတွေလူအခွင့်အရေးချိုးဖောက်ခံရတာတွေအများကြီးရှိတယ်လို့ပဲကရင်ပြည်နယ်ကတိုက်ပွဲတွေမှာလည်းအလားတူဖြစ်ခဲ့တယ်လို့ဆိုပါတယ
် The respect of the civilians, the respect of international humanitarian law
ဘာသာတွေပေါ်မှာဒေသသမှုအပြင်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဥပဒေတွေကိုလိုက်လာမှုစသဖြင့်အားလုံးမှာချိုးဖောက်ခံရတာတွေ့ရပါတယ်ရှမ်းပြည်နယ်ကဖြစ်ပျက်မှုတွေကရင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်သတင်းချက်လက်တွေတော်တော်များများကိုလက်ခံရရှိခဲ့ပြီးတချို့အချက်လက်တွေဟာအရင်ကမြန်မာနိုင်ငံမှာမတွေ့ရဘူးတဲ့လူအခွင့်အရေးချိုးဖောက်မှုတွေဖြစ်တယ်လို့ပြောသွားတာပါတရုတ်မြန်မာနယ်စပ်မှာဖြစ်ခဲ့တာနဲ့ပတ်သက်ပြီးတရုတ်ဆိုရကသူ့နိုင်ငံသားတွေရဲ့လုံခြုံမှုကိုအကာအကွယ်ပေးရမယ်လို့စစ်အစိုးရကိုအကြောင်းကြားခဲ့သေးတာရောသိပါသလားလို့မေးကြည့်တဲ့အခါမှာသူဟာမြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ဖြစ်တာကြောင့်မြန်မာပြည်နယ်နိမိတ်အတွင်းမှာဖြစ်ပျက်နေတာတွေကိုစောင့်ကြည့်လေ့လာဖို့တာဝန်ရှိတယ်လို့ဖြေပါတယ်တစ်ဆက်တည်းပဲကုလသမဂ္ဂကိုတင်ပြမယ့်အစီရင်ခံစာထဲမှာဒေါ်ဆန်းစုကြည်နဲ့တကွနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတင်ပြဖို့လည်းရှိပါတယ်လို့ပြောပြပါတယ်။ပြီးခဲ့တဲ့လအတွင်းစစ်အစိုးရလွှတ်ပေးခဲ့တဲ့ဆိုတဲ့အကျဉ်းသား 8,000 ကျော်မှာနိုင်ငံရေးနဲ့ပတ်သက်သူ128ဦးပဲပါပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရောဘယ်လိုထင်ပါလဲလို့မေးကြည့်တဲ့အခါမှာ
Yeah, yes, 128. But of course I am welcome the release of this prisoners of conscience.
ဟုတ်ပါတယ်။ယုံကြည်ချက်ကြောင့်အကျဉ်းကျသူ128ဦးပဲလွှတ်ပေးခဲ့ပါတယ်ဒီအတွက်လဲကြိုဆိုပါတယ်ကျွန်တော်အနေနဲ့ပုဂ္ဂိုလ်ရေးမပါပဲပြောရမယ်ဆိုရင်မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းကျသူ2000ကျော်ပါတယ်အခု128ဦးပဲလွှတ်ပေးခဲ့ပါတယ်သူတို့ကိုလွှတ်ပေးခဲ့တယ်လို့ကျန်သူအားလုံးကိုလည်းအခုကစပြီးဇက်တိုက်လွှတ်ပေးပါ2010ရွေးကောက်ပွဲမတိုင်ခင်လွှတ်ပေးပါလို့ပြောသွားပါတယ်ဆက်လက်ပြီးဒေါ်ဆန်းစုကြည်ရဲ့အမှုအယူခံအပေခံရတဲ့ကိစ္စအပေါ်မှာမေးကြည့်တဲ့အခါမှာဒေါ်ဆန်းစုကြည်ရဲ့အမှုဟာဘူတရားရုပ်အဆင့်ကိုရောက်သွားပြီဖြစ်ကြောင်းဘူတရားရုပ်အနေနဲ့မှန်မှန်ကန်ကန်ဆက်ပြီးဆုံးဖြတ်လိမ့်မယ်လို့မျှော်လင့်တယ်လို့ဆိုပါတယ်။တကယ်တော့
The case of Madam Suchi, the tension is against all international human rights.
ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတာဟာအပြည်ပြည်ဆိုင်ရာလူအခွင့်အရေးဥပဒေသားတွေကိုလွန်နေပြီလို့ဖြေသွားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအစီရင်ခံစာတင်ပြခဲ့တာအချိန်ချင်းရှိပြီဖြစ်ပေမဲ့အခုအချိန်ထိပြောင်းလဲမှုမရှိသေးတဲ့အပေါ်မှာဘာဆက်လုပ်နိုင်မှာလဲလို့မေးကြည့်တဲ့အခါမှာတော့ကျွန်တော်အစီရင်ခံစာထပ်တင်တာဟာကုလသမဂ္ဂညီလာခံမှာမြန်မာနိုင်ငံအကြောင်းအပြည်ပြည်ဆိုင်ရာကပို့သိလာပြီးကျွန်တော်တင်ပြချက်တွေကိုထောက်ခံမှုတွေရလာအောင်ပ
ါ Raise the voice and say that the government of Myanmar should respect human rights law. At the same time, I am planning to go back to the country in a forum
မြန်မာနိုင်ငံအစိုးရအနေနဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဥပဒေသားတွေကိုလိုက်နာလိုက်အောင်တလန်းတိုးပြီးအစီရင်ခံစာတင်ပြလိုက်တာပါတခါအခုနှစ်အကုန်မှာမြန်မာနိုင်ငံကိုသွားပြီးအခြေအနေတွေကိုလေ့လာမှဖြစ်ပါတယ်။အာဏာပိုင်တွေနဲ့တွေ့ဆုံမှဖြစ်တယ်လို့အစိုးရမှောက်တဲ့အဖွဲ့အစည်းတွေနဲ့လည်းတွေ့ဦးမှာပါ။ဒီလိုတွေ့ဆုံမှုဟာကျွန်တော်အစီရင်ခံစာမှာထောက်ခံတင်ပြထားတဲ့အချက်လက်တွေကိုဘယ်လိုအကောင့်ထဲပေါ်ကြမလဲဆိုတာကိုလေ့လာဖို့ဖြစ်တယ်လို့ပြောပြသွားပါတယ်ခင်ဗျာ။